ကလေးတငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲအပင်တစ်ပင်ရဲ့တန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးအခြေဂယုဆရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂယုဆိုင်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါရာရွတ်ယုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်တလောကအမနာနာမည်ကြီးတဲ့ဟောပြောပို့ချချက်တစ်ခုကိုကြည့်ရပါတယ်အဲ့ဒါကတော့ကဘာမှာအောင်မြင်နေတယ်ပဲဆိုတော့ကြည့်ရှုသူအတော်များပြီးတော့ပရိသတ်တွေကသူ့ရဲ့ဟောပြောချက်တွေကိုနားထောင်ဖို့အတွက်ယုံဝင်ကြီးတော်တော်များများပေးပြီးတော့နားထောင်ရတဲ့ဟောပြောမှုမျိုးပါသူကတော့ကြောပြတာကသူနဲ့တငယ်ချင်းနဲ့နှစ်ယောက်သွားတယ်တဲ့သူကပြောတယ်တငယ်ချင်းကိုဟိုမှာပေါမုံတွေဝေနေတယ်ငါတို့သွားပြီးတော့ယူအောင်လို့ပြောတယ်တငယ်ချင်းကနေပြီးတော့ပြန်ပြောတယ်ဒါပေမဲ့လူတိုင်းဒီလောက်အရှိကြီးกว่าတဲ့ယူမနေပါနဲ့အချိန်လဲကုန်တယ်ပေါ့အဲ့လိုပြောတယ်မဟုတ်ဘူး तू ကမင်းဟိုမှာပါမုံရှိတယ်ပြောတယ်တကယ်ကြီးကလည်းလူရန်ရှိတာကိုပဲပြောတယ်အဲ့မှာဟောပြောသူကနေပြည့်သက်ကိုပြန်ပြီးတော့လှည့်ပြောပြတာပေါ့အဲကျွန်တော်တို့တကယ်ကြီးနှစ်ယောက်ကတော့အမြင်နှမျိုးဖြစ်နေပြီတနည်းအားဖြင့်ကြည်တာကိုပဲတယောက်တစ်မျိုးမြင်နေတယ်ကျွန်တော်ကတော့ပါမုံဆိုတဲ့အခွင့်အလမ်းကိုမြင်တယ်ကျွန်တော်တကယ်ကြီးကတော့လူရန်ရှိတယ်ဆိုတဲ့အခက်အခဲစိန်ခေါ်မှုကိုမြင်တယ်ပေါ့အဲ့တော့ဒါပါပဲတဲ့ကျွန်တော်တို့တွေဟာပန်းနိုင်ကိုမြင်ကြသလားအခက်အခဲကိုမြင်ကြသလားဆိုတဲ့ပုံမှာကြွားဝတယ်လို့ဆိုပါတယ်ကျွန်တော်ကတော့အဲ့ဒီအထိနားထောင်နေရင်တော့အာဒါတော်တော်အစဉ်ချောနေတာပါဒါပေမဲ့အဲ့ဒီလူကဟောပြောရင်းနဲ့ဆက်ပြီးတော့ပါလာတာကဘယ်လိုလဲဆိုတော့အဲ့တော့ तू ကနေပြီးတော့အဲ့ဒီအခက်ခဲကိုကြော်လွားတဲ့အနေနဲ့ဘယ်လိုလှုပ်လိုက်တယ်လဲဆိုတော့ तू လိုချင်တဲ့အခွင့်အလမ်းကိုရောက်အောင်အများဆုံးနည်းနဲ့တမ်းမစီတော့ဘဲနဲ့အဲ့ရှေ့ဆုံးရောက်နေတဲ့လူတွေလက်ကြားတွေကနေပေါင်မုံကိုဝင်နိုင်ပြီးတော့ထွက်သွားပါတော့တယ်အဲ့ဒါကိုတခဲနဲ့ over ပေးတဲ့လူတွေကလည်းပေးကြပါတယ်ဒီမှာကျွန်တော်လူငယ်တွေကိုဖြတ်ပြီးတော့လှည့်မေးကြည့်ပါတယ်မင်းတို့ဘယ်လိုသဘောရလဲဆိုတော့တော်တော်များများလက်မခံကြတာတွေ့ပါတယ်ဘာလို့ဆိုတော့ကျင့်ဝတ်ကိုပေါ့ချိုးလို့ပါဟိုလူကတော့ပြောလိုက်သေးတယ်ကျွန်တော်ပြောတယ်ကိုကြိုက်တဲ့ပေါင်မုံတော့ရွေးခွင့်မရဘူးပေါ့ဗျာဒါပေမဲ့ပေါင်မုံတော့ရတယ်ပေါ့ဒါပေမဲ့လူငယ်တွေကလက်မခံတာကိုတွေ့ရတဲ့အတွက်ကျွန်တော်ကတော့စိတ်လဲဝင်စားတယ်လူငယ်တွေကိုလည်းဆက်ပြီးတော့အားပေးမိပါတယ်ပြောချင်တာကကျွန်တော်တို့စီမှာအဲ့လိုရလက်ကပထမကျင့်ဝတ်ချိုးပေါက်တာကတာမင်ညလို့အဲ့လိုအတွေးမျိုးတွေလူငယ်တွေစီမှာမဝင်စေချင်တဲ့သဘောပါဥမာနိုင်ငံခြားမှာသွားပြီးတော့ပညာသင်နေကြတယ်အလုပ်လုပ်နေကြတယ်ဆိုတော့အတိုင်းဝိုင်းတွေထဲမှာအင်မတန်ခက်ဆားခဲ့တဲ့ကိစ္စရှိပါတယ်အဲ့ဒါပါလဲဆိုတော့အောင်လက်မှတ်အတုတွေလှုပ်သွားကြတာပါတချို့ကဒီမှာအဲ့ဒီတက်ဆိုင်ရဘွဲတွေတကယ်ရခဲ့တယ်ဒါပေမဲ့ထုတ်ရတာသိခတ်တဲ့အခါကျတော့အတုလှုပ်သွားတာရှိသလိုတကယ်မရဘဲနဲ့လည်းအတုလှုပ်တဲ့လူတွေရှိပါတယ်အဲ့တော့အတုမလှုပ်ချင်သူနဲ့အတုလှုပ်သွားမဲ့လူကနှမျိုးကွဲသွားပြီးတော့မလှုပ်တဲ့လူအဲ့ဒီလက်မှတ်အတုမရလို့ပဲဟိုအခွင့်အရေးတွေဆုံးရှုံးခဲ့သူတွေကအယူလို့ဖြစ်ခဲ့ရတာတကယ်ရှိခဲ့ပါတယ်ဘာနဲ့သွားတူလဲဆိုတော့ဒီလိုပါကျွန်တော်တို့မြင်ဘူးတဲ့ဟိုကလေးတွေကိုပကြီးပြိုင်ဝဲလုပ်မယ်ကို့ပတ်ဝန်းကျင်ဆေးအောင်ဆုံးပတ်ဝန်းကျင်ဆိုတဲ့ကောင်းတဲ့နဲ့ဆွဲခဲ့ပါဆိုတော့အိမ်ကနေပြီးတော့ဆွဲခိုက်ခိုင်းတယ်အဲ့တော့ထုံးစံအတိုင်းပေါ့ကို့သားသမီးနိုင်စင်ချင်းနဲ့မိဘတွေကကို့လက်ရာကြီးဝင်ပြီးတော့ဆွဲပေးလိုက်တာပေါ့ကျောင်းကဆရာမတွေကလည်းသိတယ်ဗျဒါကကလေးလက်ရာမဟုတ်ဘူးဆိုတာလူကြီးလက်ရာပဲဆိုတာ तू သိတယ်ဒါပေမဲ့ तू ကဝီနီးလွတ်ပြီလေသမီးကို့ကိုဆွဲခဲ့တယ်နော်ဟုတ်တယ်နော်ဆိုတော့သမီးကလေးကလည်းသူ့မိဘတင်ပေးတဲ့အတိုင်းဟုတ်ပါတယ်လို့ပြောတဲ့အခါကျတော့သူတို့စုတွေစကူးရရှိတယ်ပေါ့ဒါပေမဲ့ကြာတဲ့ခါမှာအဲ့ဒီကကလေးတယောက်ကကျွန်တော်ကိုပြန်ပြောပြတာပါ။သမီးအဲ့ဓာတွေကိုမตาရတော့ဘူးတဲ့။ပထမတော့မဟုတ်ပဲနဲ့အဲ့ဒီရခဲ့တဲ့စုတစိတ်တွေအပေါ်မှာလူတွေချီးမွမ်းမှုကိုပျော်ခဲ့တယ်။နောက်တော့ကြီးလာတော့စဉ်းစားတတ်တဲ့အခါကျတော့ရှက်လာပြီးတော့အဲ့ဓာတွေကိုသူဖြောက်ဖြက်ပြစ်တယ်။သူ့ရဲ့မိဘနဲ့ဆရာတွေအဲ့လိုလွဲမှားတဲ့နီးနဲ့အနိုင်ရခဲ့ယူခဲ့တာတွေကိုလည်းသူစိတ်ထဲမှာညှို့ညင်လာတယ်ပေါ့။အဲ့တော့ဆက်ပြီးတော့ကျွန်တော်တို့တွေးပါတယ်။သူနာပြုဆရာမတယောက်ကိုပဲဖြစ်ဖြစ်၊ကျောင်းဆရာမတယောက်ကိုပဲဖြစ်ဖြစ်သက်ဆိုင်ရာလူနာတွေကလေးတွေကပန်းလေးတစ်ဝင်ပေးတယ်ဒုတိမဟုတ်သိအဖိုးသားနာမရှိလာတဲ့လက်ဆောင်ကလေးပေးတယ်ဆိုပါတော့အဲ့ဒါကစေရနာအဲ့ဒီအထိနားလဲပေးလို့ရကြမယ်ပြီးတော့မှတဖြည်းဖြည်းနဲ့ဈေးနှုန်းကြီးမားတဲ့လက်ဆောင်ပေးလာပြီဆိုတဲ့အခါမှာစေရနာလားလက်ထိုးတာလားဆိုတာကိုပြန်ပြီးတော့စဉ်းစားမိတာပါအခုလူငယ်တွေကြားထဲမှာဖြစ်နေတာကမိဘအရှိန်အဝါနဲ့အလုတ်ခွင်တွေကိုယောက်လာတယ်ယာရူးအတန်သိရတယ်သူများကိုခိုင်းရမယ့်နေရာယောက်လာတဲ့သူတွေကအရေးသွေးမပြည့်ဝပဲနဲ့ကိုယ်ပိုင်ရည်ချင်းနဲ့တက်လာတဲ့လူတွေကကြတော့သူတို့လက်အောက်မှာနေရတဲ့ပြဿနာပါအဲ့ဒါကတော့ဒီအလုတ်ခွင်တွေထဲမှာတော်တော်ကြီးကိုအားပြိုင်နေကြတာပါခက်တာကဘာလဲဆိုတော့လူကြီးအရှိန်အဟွာနဲ့ဝင်လာတဲ့သူတွေကသူ့လိုပဲကြံတဲ့လူတွေကသူ့လိုပဲအရှိန်အဟွာကြောင့်ဝင်လာတယ်လို့အောင်းမိနေပါတယ်အဲ့ဒီခါကျတော့အောင်းမြင်တယ်ဥမာစီမံကိန်းတစ်ခုအောင်းမြင်တယ်အလုတ်တစ်ခုအောင်းမြင်တယ်ဆိုရင်သူစဉ်းစားတဲ့နီးကဒါဟာမယိုးသားတဲ့နီးတစ်ခုခုပါနေတယ်လို့တေချာပေါက်တွေးပါတယ်တကယ်ဘဝကိုအနာခံပြီးဖြည့်ဆည်းလာတဲ့လူငယ်တွေကတော့သူတို့ရလက်အတွက်ချုံမိန်တယ်အဲ့ဒီခါမှာအလုတ်ခွင်တွေထဲမှာဗာပြီးထိတ်တိုက်ပြန်တွေ့သွားလဲဆိုတော့ခုနလို မသိတော်တဲ့နီးနဲ့မိုးဘောကကြလာတဲ့အရာရှိသူတွေပေါ့လေသူတို့နဲ့တကယ်အောက်ခြေကလာတဲ့လူတွေနဲ့အားပြိုင်မှုတွေမှာပြန်ပြီးတော့တွေ့ကြရပါတယ်အဲ့တော့ကလေးတယောက်ကတော့ဒါကိုပြောပြပါတယ်သူတို့စာစီစာကုန်ငငယ်တော့ကသင်ပေးခဲ့သလိုဖြစ်နေပြီတဲ့ဆရာမတွေကစာစီစာကုန်ပြန်ရမယ်မြို့နယ်အဆင့်တိုင်းအဆင့်ပြန်ရမယ်ဆိုလို့သင်ပေးတယ်စာစီစာကုန်ဆိုဒီမှာနီဒန်းရယ်စာကိုရယ်နီကုန်းရယ်သုံးမျိုးပါရမယ်ဆိုပြီးတော့အဲ့ဒါပဲမှတ်မိတော့တယ်ဒါမှမဟုတ်ဘယ်လိုတွေးရမယ်ဆိုတာကိုမသင်ပေးခဲ့ဘူးလို့ပြောပါတယ်တကယ်တော့ဘယ်လိုတွေးရမယ်ဆိုတာကစပြီးတော့သာလျှင်ကျွန်တော်တို့လူငယ်တွေရဲ့ဘဝတန်ဖိုးဟာအဓိပ္ပာယ်ရှိမယ်လို့ကျွန်တော်ကတော့ထောက်ခံနေမိပါတယ်